ယူကရိန်းကိုရုရှားဝန်တိုက်တာကို NATO စစ်မှားမဲ့အခြေခံနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့ကခုခံတားဆီးသွားမယ်လို့သတိပြုလိုက်ကြပါတယ်။မြောက်အတ္တလန္တိတ်စာချုပ်မဟာမိတ်အဖွဲ့ NATO အခြေခံရောင်ဆိုဗန်ဘတ်ကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားလို့ရဟာအစင်းချင်းနဲလွနာကြောင့်အမြန်ဆုံးရပ်တင့်ပြီးလို့ဒီနေ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ပြီးရှုတ်ချလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းရုရှားရဲ့ရန်လုံမှုတွေကို NATO အဖွဲ့ဝင်နိုင်ငံတွေကခုခံကာကွယ်သွားမယ်လို့ဒီနေ့ NATO အတွင်းမှုချုပ်နဲ့သူသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်ပါတယ
် And as the Secretary General said, ours is a defensive alliance. We seek no conflict.
NATO အတွင်းမှုချုပ်ပြောခဲ့တယ်လို့ပဲဒါခုခံစစ်ဖြစ်ပါတယ်ရုရှားနဲ့ပဋိပက္ခဖြစ်အောင်ကျွန်တော်တို့လုပ်တာမဟုတ်ပါဘူးပဋိပက္ခကကျွန်တော်တို့စီကိုရောက်လာတာပါဒီအတွက်ကျွန်တော်တို့ဘက်ကခုခံဖို့အသင့်ရှိပါတယ် NATO နယ်မြေတွေကိုတလက်မမှအထိမခံခုခံသွားပါမယ် NATO မှာမိအဖွဲ့အနာဂတ်အတွက်ကပြင်ဆင်မှုတွေလုပ်သွားပါမယ်လို့ဝန်ကြီးဘလင်ကန်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမ်မြို့မှာ NATO အဖွဲ့နိုင်ငံကြီးဝန်ကြီးစီဝေတက်ဖို့ရောက်နေခြင်းပြောလိုက်တာပါရုရှားအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြောင်းရွှေ့သိမ်းပြီးတာဝန်ရင်းနီးလန်းနဲ့ပဋိပက္ခကိုအေးအေးချမ်းချမ်းဖြစ်ရှင်းဖို့ကိုလည်း NATO မှာမိတ်ဖွဲ့ကြီးကဆိုလန်ဘက်ကတိုက်တွန်းခဲ့ပါတယ်ဒါပေမဲ့အခုလိုချိန်မျိုးမှာ NATO မှာမိတ်နိုင်ငံတွေဘက်ကနေကာကွယ်သွားဖို့ဥရောပအစီအပိုင်းမှာ NATO တပ်ဖွဲ့တွေတိုးမြင့်ချလိုက်တာကရှမ်းလိုတာမဟုတ်ဘဲခုခံကာကွယ်ဖို့သာဖြစ်တယ်လို့လည်း NATO အတွင်းမှုချုပ်ဆိုလန်ဘက်ကဆက်ပြောခဲ့ပါတယ်ကြအပြင်ယူကရိန်းပြည်သူတွေကိုရုရှားတပ်ဖွဲ့တွေကနေရောညပါထိုးစစ်ဆင်တိုက်ခိုက်နေတာအခုနောက်ဆုံးယူကရိန်းနျူကလ িয়ার စွမ်းအင်စက်ရုံကိုပါတိုက်ခိုက်တာတွေကိုလည်း NATO အဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်ခင်ဗျ